ကျေးတက်မှနေတဲ့ကြရားပြည်နယ်ဒေသအခေါ်ကရင်ပြည်နယ်ထဲမှာစစ်ကောင်စီရဲ့လမ်းကြောင်းပိတ်ဆို့မှုတွေကြောင့်စေဝါနဲ့စားနပ်ရိက္ခာရရှိနိုင်မှုအရင်ကထက်ပိုပြီးတော့ခက်ခဲလာနေတဲ့အပြင်ကိုယ်တိုင်လည်းမဆိုင်ပြိုးနိုင်ကြတော့လို့ဒေသခံတွေပိုပြီးတော့ကြက်တဲလာနေတယ်လို့ကရင်ညီတုခွင့်ရဲ့အဖွဲ့ဒါရိုက်တာကပြောဝေကိုပြောပါတယ်ကျွန်တော်တို့ဒီစားနပ်ရိက္ခာရရှိနိုင်မှုလမ်းက ဣရိယာကလည်းအရင်နေ့ဆက်ပြုတ်နိုင်မှုကလည်းကျဆင်းတော့ပေါ့နော်ဣရိယာလည်းနေပါတယ်25ရာခိုင်နှုန်းပဲကျွန်တော်တို့စိုက်နိုင်တော့ပေါ့နော်ပုံမှန်စိုက်နေကြဟိုဒီစားချက်ခိုင်ဩဤဩစိုက်ဤကပေါ့နော်ပြီးတော့လည်းဒီစိုက်ဤကကျတဲ့အပြင်ခင်တော်လည်းကျတော့ပေါ့နော်အာနောက်ဆစ်ရှောင်းတဲ့လူလည်းပုံများလာတယ်ဆိုတော့ဒီနုခုမှာတော့တော်တော်လေးစာရိတ်ခါကျတဲ့ပုံရှိလာတယ်ပေါ့
ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းကရင်နီဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီကြားအခုချိန်ထိဇက်တိုက်တိုက်ပွဲတွေပြင်းထန်နေတာပါစစ်ကောင်စီတပ်တွေကတရွာပြီးတရွာထိုးစစ်ဆင်ဝင်ရောက်တက်ဆွဲတာနယ်မြေရှင်းလင်းရေးဝင်ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာနေအိမ်တွေမိရှုဖျက်ဆီးနေတာမျိုးတွေကြောင့်အတော်များများကအိုးအိမ်မဲ့ဖြစ်နေကြရပါတယ်တိမ့်နဲ့ချီတဲ့ဒေသခံတွေဟာအိုးအိမ်စွန့်ခွာဘေးလွတ်ရာကိုတင်းရှောင်နေကြရဆဲဖြစ်ပြီးအခုဆိုရင်နေရက်ကိုမပြတ်နိုင်ကြတာလဲသုံးနှစ်ထဲရောက်လာပါပြီလက်ရှိမှာကွန်စည်နှုံးတွေကအဆမတန်မြင့်တက်နေပြီးအရင်ကစံတအိတ်ကို3000ခွဲလောက်ပေးရတဲ့စံတွေကအခုလက်ရှိ6000ခွဲလောက်ပေါက်ဈေးရှိနေတယ်လို့ဒါရိုက်တာကိုပညာကပြောပါတယ်ဝင်ငွေမရှိတဲ့စစ်ရှောင်းတွေအတွက်တော့စီစံစားစတဲ့စားနဲ့ရိတ်ခါတွေဝယ်ချမ်းနိုင်ဖို့အတော်လေးကိုအခက်အခဲတွေ့နေတာပါဒါပြင်စစ်ပြေးဒုက္ခသည်စခန်းတွေမှာသက်ကြီးရွယ်ဦးတွေကလေးငယ်တွေအပြင်ကိုဝင်ဆောင်မိခင်တွေပါတင်းရှောင်နေကြတာဖြစ်လို့သူတို့အတွက်ကျမကြီးဆောင်ရှောက်မှုလုံမပေးနိုင်တဲ့အပြင်စေဝါရရှိနိုင်ဖို့ကလည်းတိတ်ကိုခက်ခဲလာနေတယ်လို့လည်းကိုပညာကပြောပါတယ်
အထူးပြုမိခင်တဲ့ကလေးတွေနောက်တကျရဲ့အိုတွေအတွက်ကကျွန်တော်အစာဟာရတွေပြတ်တောက်မှုတွေကြုံရတယ်နောက်ပြီးတော့မှဟိုမိခင်ရဲ့ကိုယ်ကိုဆောင်ရွက်လို့အားတဲ့ကျွန်တော်တို့စေဝါပိုင်းဆိုင်ရာဘာကကွယ်စည်းတွေပဲပြောပေါ့နော်အဲ့ဒီပုံမှန်လက်လိုက်မြင်မှုကပိုခက်ခဲလာတော့ပေါ့နော်အရင်ကတော့မှအော်နည်းနည်းပါလေးကျွန်တော်တို့ရှိတဲ့လမ်းကြောင်းနဲ့ဟိုကကွယ်စေးထူလို့ရရတယ်ပေါ့နော်ခုနကခါနဲ့ထူစားကြတော့ပါခုနောက်ပိုင်းလောကကိုတလားနလားအခုဆို3လထဲတော့ဝင်သွားရင်ပေါ့နော်ကျွန်တော်တို့ကကွယ်စေးကိုတော့ထိုးနိုင်တဲ့အနေအထားတွေမရှိတဲ့ပုံစံမျိုးကျွန်တော်ကြုံတွေ့နေရပါတယ
်ဒီမော့ဆိုးမြို့နယ်စစ်ပြေးဒုက္ခသည်တူကတော့အရင်နှစ်တွေကရေရှည်အတွက်စားနပ်ရိတ်ခါတွေတူလောင်ထားနိုင်ပေမဲ့အခုချိန်မှာတော့ခက်ခဲကြက်တဲလာပြီလို့ပြောပါတယ်
ပါရင်ပါရင်ဆိုရင်တော့အတော်လေးကိုဖြစ်ခဲ့ပါတယ်အခုကအရင်နှစ်မှာကလည်းတချို့ကလုံးလုံးလုံးနိုင်စပီးတဲ့ဒါပေမဲ့ဒီနေ့ကမလုံးနိုင်ဘူးအရင်နှစ်တူထားတဲ့ဟာတွေလည်းနည်းနည်းပါးပါးတချို့ရှိကြတယ်တချို့လည်းအလုံးမရှိတော့ဘူးကြတော့မတူထားနိုင်တဲ့လူလည်းမတူထားနိုင်ကြဘူးပေါ့နော်အလူရှင်တွေကိုပဲညီခိုရတဲ့ဤသားစုတွေလည်းအများကြီးဆိုတော့စားတော့တော့အတော်လေးဖြစ်ခဲ့မှာပဲအခုကလည်းတိုက်ပွဲကသူတို့နဲ့တဖြည်းဖြည်းပုံနီးကပ်လာတော့ရှိရှောက်ဒီချက်ပုတ်ခက်ခဲပိုးပဲရှိတယ်နောက်တစ်ခုကကုန်ပစ္စည်းကဝင်လာဖို့လမ်းကြောင်းလည်းအရန်ခက်ပုံပြီလေဒီလမ်းကြောင်းနဲ့ပဲဖြစ်ဖြစ်ဝင်လာလို့အဆင်မပြေတော့ကြတော့အသာသာတော့တဖြည်းဖြည်းနဲ့ခက်ခဲပိုးပဲရှိမှာပဲ
စစ်ပြေးဒုက္ခတဲ့အတော်များများကတောတောင်တွေထဲနဲ့နိဆိုင်ရာရွာတွေကဆွေမျိုးသားချင်းတွေရဲ့အိမ်တွေဖုန်ကြီးကျောင်းတွေမှာခိုလုံနေကြရတာပါတောတောင်တွေပုံခိုနေရတဲ့သူတွေအတွက်လည်းစားရေးတောက်ရေးအကူအညီရောက်ရှိနိုင်မှုကအလွန်နှေးပါနေတယ်လို့ဒေသခံတွေကပြောကြပါတယ်ရှင်